မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချကြအောင်ဆိုပြထားတဲ့လွတ်တော်ဥပဒေမူကြမ်းကိုဗြိတိန်နိုင်ငံကနိုင်ငံရေးပါတီကိုပါတီကလွတ်တော်မတရားကထောက်ခံကြောင်းပြောကြားလိုက်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရိုဟင်ဂျာတွေလူမျိုးရုံးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားခုံရုံးမှာတင်ထားတဲ့အမှုမှာပူးပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိသျှဆိုရအနေနဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်အဲ့ဒီလွတ်တော်မတေကတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံအတွင်းကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာအခြေအနေများလို့အမည်ပေးထားတဲ့ဒီဥပဒေမူကြမ်းအမှတ်19-5အရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချထားပြီးသူတို့